ကီဝါနိုင်ငံမြောက်ပိုင်းမတန်ဆက်မြို့ကရေနံစိမ်းသူလောင်ကန်တစ်ခုကိုမိုးကြိုးပြစ်ရာကစနေနေ့မှာအကြီးကျယ်မီးလောင်ကျွမ်းသွားခဲ့ပါတယ်။ပေါက်ကွဲမှု၄ချိန်နဲ့အတူဖြစ်ပေါ်လာတဲ့မီးတောက်ကြီးတွေကြောင့်အနီးဝန်းကျင်ကလူ80နီးပါးဒဏ်ရာရသွားပြီးမိသားသမား18ဦးလည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ကီဝါအာဏာပိုင်တွေကပြောပါတယ်။မိသားသမားတွေနဲ့အခြားကျွမ်းကျင်သူတွေဟာမတန်ဆက်အရာမစီလောင်ကန်ကမီးတောက်ကြီးတွေကိုငြိမ်သက်ဖို့ကြိုးပမ်းနေဆဲဖြစ်ပါတယ်။ရင်နံသူလောင်ကံကိုတောက်ကြညမိုးကြိုးပစ်ချိန်ကဆလို့မီးလောင်ကျွမ်းခဲ့တာလို့စွမ်းအင်နဲ့ဓာတ်တုဝန်ကြီးဌာနက Twitter မှာရေးပါတယ်။ဒီလိုလောင်သာစီသူလောင်ကံနဲ့ပတ်သက်တဲ့မီးငင်းတက်ရမှာအတွေ့အကြုံရှိပြီးကျွမ်းကျင်တဲ့ကျူဘာရဲ့မိတ်ဖက်နိုင်ငံတွေကကျွမ်းကျင်သူတွေလာရောက်ဖို့ကိုအကူအညီတောင်းထားပါတယ်။မာတန်ဆက်မျိုးကအီယာမစီလောင်ကံနေစူဝေးတီရှိရာဝင်းနေကစီလောင်ကံတစ်ခုစတင်မီးလောင်ခဲ့ပြီးနောက်အခြားစီလောင်ကံကိုမီးကူးသွားခဲ့တာပါကူးပါနိုင်ငံမှာလောင်စာစီပြတ်လတ်မှုကြုံနေချိန်မှာအခုလိုမီးလောင်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ